ဘင်္ဂလားဒေ့ရှ်ဘက်မှခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးဘိုင်းတို့မှအကူအညီတွေတိုးပေးမယ်လို့အင်ဒိုနီးရှားသမ္မတကကူတူပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခရီးစဉ်အတွင်းကတိပြုပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့မနေ့တနင်္ဂနွေနေ့ကသွားရောက်ခဲ့တာဖြစ်ပါတယ်။
Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
လူမှုအတိုင်းဝိုင်းနဲ့အကူအညီပေးရဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအင်ဒိုနီးရှားအစိုးရဘက်ကကျန်းမာရေးဆိုင်ရာအထောက်အကူတွေမကြခင်မှာပေးအပ်တော့မှာပါ။စေယုံနေပညာရေးစင်တာတွေ၊စိတ်ထံရာကုသရေး၊ရွေးရှားစိတ်ကုသပေးရေးဝန်ဆောင်မှုအတွက်ရေးပေါ်ကားတွေဆိုလာပြားတွေနဲ့ရေသန်းဆက်တွေပေးမယ်လို့အင်ဒိုနီးရှားသမ္မတကကြေညာသွားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရေးအစိုးရနဲ့လက်တွဲဆောင်ရွက်ကြတဲ့အင်ဒိုနီးရှားလူမှုအတိုင်းအဝိုင်း NGO တွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်။အင်ဒိုနီးရှားသမ္မတရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးထုတ်တဲ့ပူးရဲကြေညာချက်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်တဲကန်နေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေအပါအဝင်အင်ဒိုနီးရှားဘက်ကဖေးမှကူညီမှုအတွေ့ကျေးဇူးတင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုထားပါတယ်ရှင်။